ကုလသမဂ္ဂတွင်းမှုချုပ်ကိုဖီအန်နန်ကိုစားမြန်မာနိုင်ငံကိုလာရောက်နေတဲ့ကုလသမဂ္ဂနိုင်ငံရေးရာလက်ထောက်တွင်းမှုချုပ်မစ္စတာအီဘရာဟင်ဂမ်ဘာရီဟာသူ့ရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်ပေါ်မှာကျင်းပအားရမိတယ်လို့ပြောဆိုလိုက်ပါတယ်။ဒီခီးစဉ်အတွက်မှာနေမှာကြဲကြုံနဲ့ထင်းထင်းခံထားတဲ့မြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါက်တာဆန်းစုကြည်ပြီးတော့မြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးတန်းရွှေနဲ့အခြားမြန်မာစစ်အစိုးရဝန်ကြီးတွေနဲ့သူတီးခြားစီတွေ့ဆုံခဲ့ပါတယ်။အခုခီးစဉ်ဟာဒီနှစ်အတွင်းသူ့ရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့မစ္စတာဂမ်ဘာရီတို့ဟာပို့ဝင်လေးလေးနဲ့အကြောင်းအရာတော်များများကိုကြေကြေပြန့်ပြန့်ဆွေးနွေးပြတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့မစ္စတာဂမ်ဘာရီဟာ18နှစ်ကာလအတွင်း17နှစ်ကြာနေအကျဉ်းချုပ်နဲ့ထိမ့်သိမ်းခံရတဲ့ဒီမိုကရေစီကောင်းဆောင်ဒေါက်တာဆုကြည်နဲ့တွေ့ဆုံပါတယ်။သူမအနေနဲ့ကျန်းမာမှရှိနေတယ်ဒါပေမဲ့လည်းပုံမှန်ဆေးဝါးကုသမှုတော့ပို့ပြီးတော့လိုအပ်တယ်လို့ပြောဆိုတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကပြန်ပြောကြပါတယ်။မစ္စတာဂမ်ဘာရီဟာဒီကနေ့မှာတော့မြန်မာနိုင်ငံသားကုလသမဂ္ဂတွင်းမှုချုပ်ဟောင်ဦးတန့်ရဲ့အုပ်ကူကိုတွားရောက်ပြီးတော့ကာဝရပြုပါတယ်။ဒီကနေ့မနက်ပိုင်းမှာပဲမြန်မာနိုင်ငံကြီးဝန်ကြီးဦးညံဝင်းနဲ့အလို့သမိုင်းဝန်ကြီးဦးတောင်းတို့ကိုလည်းထပ်မံတွေ့ဆုံပြစ်ခဲ့တယ်လို့ရန်ကုန်ကုလသမဂ္ဂပြည်ညာရေးဌာနကပြောပါတယ်။မစ္စတာဂမ်ဘာရီဟာဒီကနေ့မွန်းလွဲပိုင်းကမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပါပြီ။